ဟစ်တီနိုင်ငံမှာသမ္မတလောက်ကျန်ခံခဲ့ရပြီးတဲ့နောက်အရေးပေါ်အခြေအနေအရတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းယာယီဝန်ကြီးချုပ်ကကြေညာလိုက်ပါတယ
်။ Mon cher président du Conseil ministre à l'extraordinaire.
ဝန်ကြီးဖွဲ့နဲ့လင်းနဲ့ထားတိုင်းပြည်ဆွေးနွေးပြီးတိုင်းပြည်အာဏာကိုထိန်းချုပ်လိုက်ကြောင်းကြေညာဖို့ဆုံးဖြတ်လိုက်ပါတယ်လို့ယာယီဝန်ကြီးချုပ်Claude Joseph ဗိုလ်ထုနေမနဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်တာပါ။ဟေဒီနိုင်ငံပေါ်တိုပရင်းမြို့တော်လူကုန်တဲ့ရက်ကွက်ကနေမှသမရဂျိုဗန်နဲမိုအစ်ကိုဘသူမှမသိတဲ့သဏ္ဍာန်သမားတွေလွတ်ကျန်တက်ဖြတ်ခဲ့ပြီးနိုင်ပိုင်းအကြံမှာပဲဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။တိုင်းပြည်ကိုတရလောတာဝန်ယူအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကတော့စစ်အုပ်ချုပ်ရေးကြေညာထားပြီးနေဆက်တွေနဲ့အဓိကလေဆိပ်ကိုလည်းပိတ်ထားလိုက်ပါတယ်။အမေရိကန်သမရဂျိုဗိုင်ဒန်ကတော့လွတ်ကျန်တက်ဖြတ်မှုကိုပြစ်တင်ရှုတ်ချတဲ့အကြောင်းအင်ဂျီရောကနေကြေညာချက်ထုတ်ပြန်လိုက်တာပါ။ကြည့်တယ်နဲ့လို့ရပေါ်ပြစ်တင်ရှုတ်ချကြောင်းနဲ့တက်ခတ်မှုတွင်ဒဏ်ရာရခဲ့တဲ့ဟေတီသမ္မတကတော့ပြန်နေကောင်းလာဖို့ဆုတောင်းတဲ့အကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်အနေနဲ့ဟေတီပြည်သူတွေအတွက်ဝမ်းနည်းကြောင်းနဲ့ဟေတီနိုင်ငံဘေးကင်းလုံခြုံရေးလိုအပ်တဲ့အကူအညီတွေပေးရဖို့အသိရှိကြောင်းလဲပြောဆိုခဲ့ပါတယ်။ညတနေ့လောက်အချိန်မှာသမ္မတကိုလုတ်ကျန်သူတွေကအင်္ဂလိပ်စကားနဲ့စပိန်စကားပြောသူတွေဖြစ်တယ်လို့လဲဝန်ကြီးချုပ်ကပြောဆိုထားတာပါ။